မင်္ဂလာပါရှင်ဒီကနေ့ Skype ကနေဆက်သွယ်မေးမြန်းမဲ့သူကတော့ My American Dream ကိုစီစဉ်တင်ဆက်နေတဲ့ Financial Professional လေးဖြစ်တဲ့ဒီငွေကြေးဆိုင်ရာကျွမ်းကျင်သူပေါ့နော်မဝင်းမြတ်သူကိုကျမတို့ဆက်သွယ်မေးမြန်းมาဖြစ်ပါတယ်ရှင်အဓိကဆက်သွယ်မေးမြန်းမဲ့အကြောင်းရင်းကတော့ဒီ American ပြည်ထောင်စုမှာသမ္မတသစ် Joe Biden ရဲ့ဒီ American Rescue လို့ခေါ်တဲ့ COVID-19 ကပ်ဘေးရောဂါနဲ့ပတ်သက်တဲ့ဒီထောက်ပံ့ရေးအစီအစဉ်တစ်ကိုမေးမြန်းมาဖြစ်ပါတယ်ရှင်အဲ့တော့အခုသမ္မတ Joe Biden ရဲ့ American Rescue ဒီ COVID-19 ကပ်ဘေးရောဂါအတွက်ပေါ့နော်သူတို့ထောက်ပံ့မဲ့အစီအစဉ်ကအရင်သမ္မတဒေါ်နယ်ထရမ့်လက်ထက်ကဒီ COVID-19 ထောက်ပံ့တဲ့အစီအစဉ်နဲ့နှိုင်းယှဉ်ဘာတွေကွာခြားမှုရှိလဲရှင
်ဟုတ်ကဲ့အဓိကအားဖြင့်တော့ဒီpresident အသစ် Joe Biden ရဲ့ rescue plan ထဲမှာတော့ပို့ပြီးတော့ပြည်သူတွေပေါ်မှာရရရရပေးထားတာကိုတွေ့ရတယ်သူကဒီ COVID တခုတည်းအတွက်တင်မဟုတ်ဖဲနဲ့ဒီတနိုင်ငံလုံးအတွက် minimum wage တွေကိုတိုးပေးထားတာမျိုးတွေနောက်တစ်ခုကတခြားပြည်နယ်အစိုးရတွေအထောက်ပံ့ပေးမဲ့အစီအစဉ်တွေလည်းသူ့ထဲမှာပါဝင်တယ်။နောက်ပြီးတော့သူ့ရဲ့ program နဲ့မှာက federal ရဲ့ minimum wage တွေကိုတိုးပေးမှာမျိုးတွေ၊နောက်ပြီးတော့ state နဲ့ local government တွေစီကိုလည်း support လုပ်မဲ့အစီအစဉ်တွေလည်းပါဝင်တယ်။နောက်ထပ် covid vaccine ကိုဒီပြည်နယ်နဲ့တိုင်းပေါ့နော်နေရာနဲ့အပြားကိုအမြန်ဆုံးရောက်အောင်လို့ပို့ပေးမဲ့ဆိုတဲ့ program တွေလည်းပါဝင်တဲ့အတွက်ချုပ်ပြီးပြောရမယ်ဆိုရင်ဒီ program ကပို့ပြီးလိုက်ရရောတယ်။ပို့ပြီးတော့လည်းအများအတွက်အကျိုးရှိမယ်လို့ထင်ပါတယ်
။အဲ့တော့ဒီသမ္မတဂျိုးဘိုက်ဒန်ရဲ့ထောက်ပံ့ရေးအစီအစဉ်ကဒီမြန်မာတွေအပါအဝင်ပေါ့နော်အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်တဲ့ဒီနိုင်ငံသားတွေအတွက်ကောဘလို့ပို့ပြီးတော့ဟိုထောက်ပံ့တဲ့အစီအစဉ်တွေပါလဲရှင
်ဟုတ်ကဲ့မြန်မာအပါအဝင်ဒီနိုင်ငံကိုရောက်ရှိနေတဲ့ဒီမှာတရားဝင်နေထိုင်တဲ့သူတွေအားလုံးအတွက်အကျုံးဝင်တာကတော့ဒီနောက်ထပ် 1400 stimulus check ရမှာဖြစ်တယ်ဒီ1400ကသူက stand alone cash အနေနဲ့ပေးမှာဖြစ်ပြီးတော့ဒီပြီးခဲ့တဲ့ဒီအရင်သမ္မတဟောင်းထရမ့်လက်ထက်တုန်းကပေးခဲ့တဲ့ဒေါ်လာ600နဲ့ဆိုရင်စုစုပေါင်း2000ရောက်မှာဖြစ်တယ်။ဒါပေမဲ့အဲ့ဒီဒေါ်လာ600ပေးတော့ဆိုရင် dependent နေအနေနဲ့မရရှိခဲ့ဘူး dependent ဆိုတာအသက်18နှစ်အထက်ဒါမှပြီးတော့မိဘ parents dependent တွေပေါ့နော်။သူတို့တွေကမရဘူးကလေးဆိုရင်လည်းအသက်16နှစ်နဲ့18နှစ်အောက်dependent နေရပဲဒီဒေါ်လာ600ကိုရခဲ့တယ်အခုနောက်ထပ်ပေးမဲ့1400 season မှာတော့မြေသူမဆိုဒီနိုင်ငံမှာတရားဝင်နေတဲ့သူတွေအကုန်လုံးအတွက်ရနိုင်ပါတယ်အဲ့တော့တချို့ကလည်းဒီ1400တော့ပဲရပြီးတော့600ကိုပြန်ရမလားဆိုရင်တော့အဲ့လိုတော့ပြန်ပြီးတော့ရမှာမဟုတ်ပါဘူ
းအဲ့တော့ stimulus check ပေါ့လေဒီအနည်းနဲ့အမြန်တော့ရဖို့ရှိမယ်လို့ရောမျှော်လင့်ရလားရှင
်ဟုတ်ကဲ့ तू ကတော့ဒီနေ့အထိပေါ့နော်ကျမကြားတဲ့လောက်ကတော့ pass မဖြစ်သေးဘူးဒါပေမဲ့ရဖို့ chance ကတော့အရေးများပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီ President Biden က President ဖြစ်ဖြစ်ချင်းကို immediately ဒီဟာနဲ့ပတ်သက်ပြီးတော့ approve လုပ်မယ်ဆိုပြီးတော့ executive order နဲ့လုပ်မယ်လို့တော့မှသူကခတိပေးထားတာမျိုးတွေရှိတယ်။အဲဒါကြောင့်မလို့ဒီတစ်ပတ်ထဲမှာဒီ $1400 stimulus check နဲ့ပတ်သက်ပြီးကျမတို့သိရမှာဖြစ်ပါတယ်။ရဖို့အလားအလာလည်းအရေးများပါတယ်။ဒါပေမဲ့ကျမပြောခဲ့သလိုပဲခုထိတော့ကျမတို့ဟိုဘာမှတော့မသိချအတိအကျတော့မသိရသေးဘူးပေါ့
။ဒါကတော့financial professional ဖြစ်တဲ့ငွေကြေးဆိုင်ရာကျွမ်းကျင်သူမတ်ဝင်းမြတ်သူပါရှင်အခုလိုအချိန်ပေးပြီးတော့ VOE မြန်မာပိုင်းကိုဖြည့်ကြားပေးတဲ့အတွက်မတ်ဝင်းမြတ်သူကိုကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်မ